မရိကန်နိုင်ငံသားတို့ကိုစန့်ကျင်ရန်လိုမှုနဲ့ထပ်ပြီးဖမ်းဆီးလိုက်တယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။ Kim Hak Song ကိုမနေ့စနေနေ့ကဖမ်းဆီးတယ်လို့မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းမှာပြောဆိုပါတယ်။ပြည်ရတက္ကသိုလ်သိပ္ပံနဲ့ဤပညာဌာနမှာအလုပ်လုပ်ခဲ့သူလို့လည်းသတင်းမှာဖော်ပြပါတယ်။ဒီသတင်းနဲ့ပတ်သက်လို့အမေရိကန်ဘက်ကမှတ်ချက်မပေးသေးပါဘူး။တကယ်လို့ Kim Hak Song ကိုဖမ်းဆီးတယ်ဆိုတဲ့သတင်းကအတည်ပြုနိုင်မယ်ဆိုတော့မြောက်ကိုရီးယားနိုင်ငံမှာ၄ဦးမြောက်ဖမ်းဆီးခံရသူဖြစ်မှာပါ။ဒီကလာတော့ကပဲအသက်50ကျော်အရွယ်တက္ကသိုလ်ပမာခတူဖြစ်သူကင်စတန်ဒတ်ကိုမြောက်ကိုရီးယားအစိုးရကဖမ်းဆီးခဲ့တာဖြစ်ပါတယ်ကင်စတန်ဒတ်ကတော့ပြည်ရဲတက္ကသိုလ်သိပ္ပံနဲ့ဤပညာဌာနမှာသရင်ဆိုင်ပညာပို့ချပေးခဲ့သူဖြစ်တယ်လို့လည်းတောင်းကြီးကပြောပါတယ်မြောက်ကိုရီးယားအစိုးရကအရင်ကတော့ဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားတွေကိုအမေရိကန်အစိုးရနဲ့အပင်းကြီးလုပ်တဲ့နေရာမှာအသုံးချခဲ့ပါတယ်ခင်ဗျာ